မြောက်ကိုရီးယားပေါ်နိုင်ငံကာကချမှတ်ထားတဲ့တံခတ်အရေးယူမှုတွေရောဘာသက်သာစေဖို့ရည်ရွယ်ပြီးကုလသမဂ္ဂလူမျိုးရေးကောင်စီမှတရုတ်ရုရှားပူးတွဲတင်သွင်းတဲ့ဆုံးဖြတ်ချက်မူကြမ်းဟာမှန်ကန်တဲ့လမ်းကြောင်းမှာအချိန်ခါနဲ့ကိုက်ညီတဲ့လုပ်ရက်တစ်ခုဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာတရုတ်သံမတ်ကြီးဂျန်ကျွန်းကတောက်ကြနေမှာပြောပါတယ်နျူကလ িয়ার နဲ့တာဝုတ်ပစ်ဒုံးကျည်ဆက်သက်တာတွေကိုရထားခဲ့ပေမဲ့တံခတ်အရေးယူမှုတွေဆက်ရှိနေသေးတဲ့ပေါ်မကြေမနက်ဖြစ်နေတဲ့မြောက်ကိုရီးယားကအဲ့ဒီဆန်သက်မှုတွေရထားတာကိုဆက်လိုက်နာဖို့လိုတယ်လို့မထင်တော့တဲ့အကြောင်းကြေညာပြီးရပ်ပိုင်းတွေတွင်မှာပဲတရုတ်သံမတ်ကြီးကအခုလိုပြောတာပါတရုတ်ရုရှားပူးတွဲတင်သွင်းတဲ့ဆုံးဖြတ်ချက်မူကြမ်းနဲ့ပတ်သက်ပြီးအရင်ကလုပ်ခဲ့တဲ့လုံခြုံရေးကောင်စီအစီအဝေးနှစ်ကြိမ်မှာတော့သဘောတူညီချက်မရခဲ့ကြပါဘူးဒါပေမဲ့သဘောတူညီချက်ဘိုးဘီရလာအောင်လုပ်နိုင်မယ်လို့မျှော်လင့်နေတဲ့အကြောင်းတံမတ်ကြီးဂျန်းကပြောပါတယ်ဆုံးဖြတ်ချက်မူကြမ်းကိုမဲခွဲဆုံးဖြတ်ဖို့လုံခြုံရေးကောင်စီအစီအဝေးဘယ်တော့လုပ်မလဲဆိုတဲ့မေးခွန်းအပေါ်မှာတော့တံမတ်ကြီးဂျန်းကဆက်ပြီးညှိနှိုင်းနေတယ်လို့ပဲပြောသွားပါတယ်လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကိုဒီဇင်ဘာလ18ရက်နေ့ကဖြန့်ဝေထားတဲ့တရုတ်ရုရှားပူးတွဲတင်သွင်းတဲ့ဆုံးဖြတ်ချက်မူကြမ်းမှာ2018ခုနှစ်ကသဘောတူချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုအများအပြားကိုရုပ်သိမ်းဖို့ပါရှိပါတယ်။အဲဒီအထက်မှာမြောက်ကိုရီးယားထုတ်အဝတ်အထည်နဲ့ပင်လယ်စာထုတ်ကုန်တွေကိုပိတ်ပင်ထားတာရုပ်သိမ်းပေးဖို့လည်းပါဝင်ပါတယ်။